နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့အပေါ်မှာဆွဲဆိုထားတဲ့အမှုတွေကနောက်ဆုံးကြံတဲ့အဂတိလိုက်စားမှု၅မှုအတွက်ဒီကနေ့တရားရုံးမှာစစ်ဆေးတဲ့အခါမှာတော့ဒေါ်အောင်ဆန်းစုကြည်ကအဲ့ဒီဆွဲချက်အလုံးကိုညှင်းဆန်းခဲ့ပါတယ်။ဒီကနေ့မှာပဲကရင်ပြည်နယ်၄ကီကော်မှာအဖမ်းခံလိုက်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ကမြောင်းမြလွှတ်တော်ကိုယ်စားလှယ်ကိုစစ်ကောင်စီကနှစ်ရှည်ထောင်နဲ့ချမှတ်လိုက်ပါတယ်။စစ်ကောင်စီရဲ့တရားခွင်နောက်ဆုံးရသတင်းတွေကိုစူးစီးပြီးရန်ကုန်ကပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။အမှုငါးမှုအတွက်ဒေါ်အောင်ဆန်းစုကြည်ကိုရိုင်တရားရုံးမှာဒီကနေ့စစ်ခံခဲ့ပါတယ်။ဆွဲချက်တွေအကုန်လုံးညှင်းဆန်းခဲ့တယ်လို့သူတာဝန်ယူခဲ့ချိန်အတွင်းတိုင်းပြည်အကျိုးစီးပွားပျက်စီးအောင်လုပ်ခဲ့တာမျိုးမရှိဘူးလို့ထွက်ဆိုကြောင်းသိရပါတယ်။ပြီးခဲ့တဲ့ဘက်ကတော့ဒီမှုနဲ့ပတ်သက်လို့သမရဦးဝင်းမြင့်ကိုစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။သမရကိုရိုင်ကလည်းဆွဲချက်တွေကိုညှင်းဆန်းခဲ့တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်။ကိုဗစ်ကာလအသုံးပြုဖို့ရဟတ်ရင်ငှားရမ်းတာဝယ်ယူရာနဲ့ပြုပြင်တာတွေမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအမှု၅မှုနဲ့တရားစွဲထားတာပါဒီမှု၅မှုအတွက်ဆွဆွဲခံရသူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ဆေးပြီးစီးသွားတာမို့မရက်ပြန်ကစပြီးဒေါ်ဆန်းစုကြည်တို့ဘက်ကခုခံခြေပမဲ့တပ်တွေတွေစတင်စစ်ဆေးဖို့ရှိပါတယ်ခုခံခြေပမဲ့တပ်တွေ၅ရောက်အမိစင်းကိုတင်ပြထားပေမဲ့လုံခြုံရေးအရာတရားရုံးဘက်ကဖော်ပြဖို့ညှင်းဆန်ပါတယ်ဒီကနေ့နေပြည်တော်ကျင်းထောင်ထူတရားရုံးကိုလာရောက်တဲ့ဒေါ်ဆန်းစုကြည်ရောဦးဝင်းမြင့်ပါကျမ်းမာရေးကောင်းမွန်တယ်လို့တရားရုံးနဲ့နှိစက်သူကပြောပါရယ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတော့တွေလာရောက်ခွင့်မရှိသလိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်အုပ်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာခရီလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နှစ်ချထားပါတယ်ဒီကနေ့စစ်ဆေးတဲ့အာခရီလိုက်စားမှုအမှု5မှုကနောက်ဆုံးစွဲထားတဲ့အမှုတွေဖြစ်ပါတယ်နောက်ဆုံးကျတဲ့ဒီအာခရီလိုက်စားမှု5မှုကိုဒီနေ့မကုန်ခင်မှာအပိသက်အမိန့်ချနိုင်ွယ်ရှိတယ်လို့လည်းတရားရုံးနဲ့နှိစက်သူတွေကမျှော်လင့်ထားပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းက KNP နဲ့ 6K ကော့မြို့တင်မှာဖမ်းဆီးထိမ့်သိမ်းခံခဲ့ရတဲ့မြောင်းမြမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝေလင်းအောင်ကိုမြောက်ရီခရိုင်တရားရုံးကနေထောင်နဲ့26နှစ်ဒီကနေ့ချမှတ်လိုက်တယ်လို့နှိစက်သူတွေကပြောပါရယ်သူကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေဖြစ်တဲ့52ကကြီး50ကကြီး50ညနဲ့နိုင်ငံတော်တစ္ဆာဖောက်မှုရာဇဝတ်ကြီးဥပဒေပုံမှား122တို့နဲ့စစ်ကောင်စီဘက်ကတရားစွဲဆိုခဲ့တာဖြစ်ပါရယ်အမှုနဲ့ပတ်သက်လို့မိသားစုဝင်တို့ကအခုလိုပြောပါရယ်
အကောင်လုံးကစုစုပေါင်းက၄မှုရှင့်52ကကြီးက၄နှစ်50ကကြီးက12နှစ်50ညာက12နှစ်ပြီး122က20သူအတိုင်းဆိုတော့သူက46နဲ့46နဲ့ကိုသူကတပေါင်းနဲ့သဘောနဲ့26နဲ့ကိုချလိုက်တာသူလူကတော့ကျမ်းမာပါလေရှင့်မဟုတ်သွားပါလေမြဝရီခရိုင်တရားရုံးပေါ့နော်တရားရုံးကအမိန့်ချတာသူအခုနေရတာတော့မြဝရီရဲချုပ်ပေါ့အာကျွန်တော်တို့ကယူခံတက်ဖို့တော့မရှိဘူးရှင့်အယူခံကမတက်တော်ဘူးဆိုတာကဘယ်လိုပြောရမလဲဒါတရားစီရင်ရေးကိုယ်တိုင်ကဟုတ်အတိတ်ပဲမဲ့နေရလေကျွန်တော်တို့အဲ့တရားစီရင်ပုံမှာတိတ်အားကိုးစရာအကြောင်းမရှိဘူးပေါ့အမိန့်ချရတဲ့ပတ်သက်ပြီးလို့တော့ဟိုအစတည်းကမတရားဖမ်းထားတာဆိုတော့ကျွန်တော်တို့ကအဲ့အပေါ်မှာတော့အများကြီးရောထပ်ပြီးတော့ဝေဖန်စရာမလိုတော့ဘူးလေဟိုအစတည်းကမတရားဖမ်းတာပဲဆိုတော့မတရားမှုတော့မတရားမှုပါပဲ
လက်ရှိမှာထောင်နဲ့နေချမှတ်လိုက်ပြီးမြောင်းမြမျိုးကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝေလင်းအောင်ကိုမြောက်ရီရဲစခန်းအချုပ်မှာချုပ်နှောင်ထားဆဲဖြစ်လို့ဘဲကျင်းထောင်ကိုပြောင်းမယ်ဆိုတာမသိရသေးသလိုနောက်ထပ်ပုံမှန်တွေတက်တရားစွဲမှာကိုလည်းမိသားစုဝင်တွေဘက်ကစိတ်ပူနေကြပါတယ်။ကီအမျိုးသားစီယုံ KNU တပ်မှ6ထိန်းချုပ်နယ်မြေဒူးပလာယာခရိုင်၄ကီကော်မြို့တစ်ထဲမှာဒီဇင်ဘာ14ရက်နေ့ကဦးဝေလင်းအောင်အပါအဝင်အယောက်20နီးပါးကိုစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။